လောက်လောက်လတ်လတ်အကျိုးရလတ်တစ်စုံတရာရဖို့မရှိဘူးဆိုရင်မြန်မာနိုင်ငံကိုဒုတိယအကြိမ်သွားဖို့လိုချင်မှလိုလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကအောက်တိုဘာလ9ရက်နေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမ်ဘာရီရဲ့ဩဂုတ်လနောက်ဆုံးခရီးစဉ်ဟာအကျိုးအမြတ်မရှိဘဲတက်တက်အချိန်ဖြုံးတာပဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝေဖန်ခဲ့တဲ့အပြင်သူဟာမြန်မာအစ်စ်ဆိုးရဘက်ကိုတောင်ဘက်လိုက်နေတယ်လို့မြန်မာတိုက်ခိုက်ရဲ့ဝေဖန်တန်တွေထွက်နေခဲ့အပြီးကုလသမဂ္ဂရဲ့မြန်မာအရေးဆောင်ရွက်မှုအခမ်းကဏ္ဍကိုစမ်းစစ်မှုအမျိုးမျိုးရှိနေခဲ့ပါတယ်။ကုလသမဂ္ဂနဲ့မြန်မာအရေးကိုလေ့လာနေသူအမေရိကန်ပြည်ထောင်စုအခြေစိုက် Cookie International Forum အဖွဲ့ရဲ့အတွင်းရေးမှူးနာဂင်ပေါင်ကစ်ကန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ
်။ဝေဖန်တာတွေတော့ကျွန်တော်မြင်ရပါတယ်။ဒါပေမဲ့သူတို့ UN ကကောင်းဆောင်နေကိုတိုင်သူတို့လက်ဝင်ခံတယ်လေ။အာဘာမတိတ်အထီရောက်မရှိဘူးဆိုတော့သူတို့လက်ဝင်ခံတယ်။အဲသူတို့အနေနဲ့အဲလုတ်နိုင်တာကအာတိတ်မရှိဘူးပေါ့လေနော်။ဆိုလိုတာက UN မှာလည်းသူတို့ရဲ့ limited power ရှိတာပေါ့လေနော်။အခု UN Security Council နေနဲ့သူတို့ကို mandate မပေးတဲ့ခါကျတော့သူတို့မှာ enforcement power မရှိဘူးပေါ့လေနော်
။ပြောချင်တဲ့သဘောကအခုလက်ရှိကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုခီးစဉ်တွေတွားနေတယ်ဝင်ပြီးတော့ဂျောင်းဝင်ဖြန့်ပြေးပေးနေတယ်ဆိုတာတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကယ်တမ်းကြားကန်ပေးမှုနောက်ပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တစ်စုံတရာကြာကြာနာနာမရှိဘဲနဲ့နောက်ပိုင်းမှာအောင်မြင်မှုလုံးဝမရှိနိုင်ဘူးဆိုတဲ့သဘောမျိုးကိုဟိုညွှန်ပြနေရလား
မဟုတ်ပါဘူးကျွန်တော်ဆိုလိုတာအဲ့ဒါမဟုတ်ပါဘူးအခုလောလောဆယ်အနေနဲ့တော့အာကျွန်တော်တို့ထင်တယ်လို့ကျွန်တော်မျှော်တယ်လို့တော့အထီရောက်မှုမရှိပေမဲ့အဲကျွန်တော်အမြင်မှာ UN အနေနဲ့အဲ့လို involvement ပေါ့လေနော် engagement လုပ်တာကျွန်တော်အမြင်နဲ့ပေါ့လေအတော်ကောင်းတဲ့လက္ခဏာဖြစ်တယ်လို့ကျွန်တော်အမြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ as long as ပေါ့လေနော်ကျွန်တော်တို့ဒီ UN ကဗမာပြည်ရေးကို interest ယူတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အရေးရပေါ့လေကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာကနိုင်ငံတကာကဘယ်လိုပြောမလဲအဲဆက်ပြီးမှအဖေရှာနေအောင်ပေါ့လေသူတို့ဆက်ကြိုးစားမယ်အဲအဲ့တော့ကျောင်းကျွန်တော်တို့မှာခုထွက်ပေါ်နေတဲ့အခြေအနေပေါ့လေအဲနိုင်ငံရေးအခြေအနေတွေကိုကြည့်တော့တုံးတက်တဲ့ခါကျရင်အာမရရှိရတယ်အများကြီးရှိတော့လဲပဲကျွန်တော်အမြင်မှာတော့ UN အနေနဲ့ဆက် engage လုပ်ဖို့ပေါ့လေပိုကောင်းမယ်လို့ကျွန်တော်မြင်တယ
်ဒါပေမဲ့လည်းအခုလောလောဆယ်အဲဝေဖန်နေတဲ့အကြောင်းကဒီကုလသမဂ္ဂရဲ့ခြေကပ်ပုံခြေကပ်နည်းနဲ့ပတ်သက်လို့ပေါ့နော်အခုအထူးသဖြင့်နောက်ဟိုမစ္စတာဂမ်ဘာရီရဲ့ဩဂုတ်လကလုတ်ခဲ့တဲ့နောက်ဆုံးခီးစဉ်မှာဆိုလို့ရှိရင်မစ္စတာဂမ်ဘာရီဟာဒီမြန်မာစစ်အစိုးရခေါင်းဆောင်ဘိုင်းနဲ့ပဲအတွေ့များခဲ့တယ်။ဒါအပြင်ကိုဒီဒေါအောင်ဆန်းစုကြည်ကိုတိုင်းကတော့မှာပဲသူ့ရဲ့ခြေကပ်ပုံလုတ်ပုံလုံနည်းတွေကိုတိတ်ပြီးတော့သဘောမကျတဲ့အနေနဲ့သူ့ကိုတွေးဆမှုညှင်းဆုပ်ခဲ့တယ်ဆိုတော့ပုံစံတွေကိုလည်းတွေ့ရတယ်လေ။အဲ့ဒါအပြင်ကိုမစ္စတာဂမ်ဘာရီအနေနဲ့ဒီမြန်မာစစ်အစိုးရကလုတ်နေတဲ့လမ်းပြမြေပုံအတိုင်းလာမယ့်ရွေးကောက်ပွဲတွေကိုထောက်ခံပေးတယ်ဆိုတဲ့သဘောမျိုးကိုတော့မှပဲမြန်မာစစ်အစိုးရကနောက်ပိုင်းမှာကြီးညာချက်ထုတ်လာတော့ဒါဒီအတိုက်ခံတွေအတွက်တော်တော်လေးမကြည်မနှက်ဖြစ်စရာရှိခဲ့တယ်ပေါ့နော်အဲ့တော့ကုလသမဂ္ဂရဲ့ဒီခြေကပ်ပုံလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ရောကစ်ကန်နေနဲ့ဘယ်လိုများသုံးသပ်ခြင်းလဲ
အာခုနပြောသလိုပေါ့လေဒီမှာ UN Secretary General အနေနဲ့ဗမာပြည်သွားဖို့ဆိုတဲ့အကြောင်းပေါ့လေဒီကန်ဒါမှာအဲ့မှာကြည့်တဲ့အခါကျရင်ဘယ်လိုရှိတယ်လဲဆိုလို့ရှိရင်အခုလောလောဆယ်ကဂမ်ဘာရီယာသူတို့ပြောတဲ့အတိုင်းလိုက်နိုင်မှာသူတို့ရဲ့ဟိုစား influence ဖြစ်တယ်ဆိုတဲ့ဝေဖန်မှုအကြောင်းတွေလဲကြည့်တဲ့အခါကျရင်တော်တော်များများမှန်တယ်လို့ဖြစ်ပါတယ်ဒါပေမဲ့ခုနကကျွန်တော်အရင်တော့ကျွန်တော်ပြောသလိုပါပဲဂမ်ဘာရီနဲ့ Secretary General ဆိုတာကလည်းသူတို့မှာအဲ့လောက်ထိအဲ့နောက်အဖကဒီလိုမလုပ်ဘူးဆိုလို့ရှိရင်သူတို့မှာလည်းဒီလိုလုပ်ရမယ်ဆိုရင်မှအာနာသူတို့မှာအပြိဝမရှိခဲ့တဲ့အခါကြောင့်ရောသူတို့မှလည်း limited exercise ပေါ့လေ limited power ရှိတာပေါ့လေအဲ့ဒါကိုကျွန်တော်တို့လည်းနည်းနည်းနားလည်ပြဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်တို့စိတ်ရှည်ရမယ်တကယ်လို့မြအာရွေးကောက်ပွဲသူတို့အစီအစဉ်အတိုင်းပေါ့လေ2019မှာရွေးကောက်ပွဲအထီးတော့ကျွန်တော်အမြင်မှာခုလောလောဆယ်ကျွန်တော်သုံးသပ်တလောက်တော့ရွေးကောက်ပွဲမတိုင်ခင်မှာတော့သူတို့အကြီးကျယ်အပြောင်းလဲရှိမယ်လုပ်မယ်လို့ကြတော့ကျွန်တော်မမြင်ဘူးပေါ့လေနော
်ဟုတ်ကဲ့ဒီကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ရောသူ့ရဲ့ကိုယ်စားလှယ်မစ္စတာဂမ်ဘာရီယာပါတိုက်မမတ်ပြောနေတဲ့အကြောင်းကသူတို့အနေနဲ့မြန်မာစစ်အစိုးရကိုမြန်မာနိုင်ငံရဲ့နိုင်ငံရေးရှေ့ဆက်လုပ်ငန်းစဉ်တွေမှာဘယ်ပေါင်းစုံကအားလုံးရုံရုံကြီးကြီးနဲ့ပါဝင်တဲ့လုပ်ငန်းစဉ်တွေဖြစ်အောင်လှုပ်ဆောင်ပေးဖို့ဆိုပြီးတိုက်တွန်းနေတာပေါ့နော်ဒါမှမဟုတ်လေဒီတိုက်တွန်းချက်တွေကထိရောက်မှုမရှိဘူးဆိုတာကိုသူတို့အနေနဲ့လည်း ဝန်ခံထားပြီးတဲ့ဖြစ်တယ်ဒါပေမဲ့လည်းပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့တုန်းကမစ္စတာဘန်ကီမွန်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောတဲ့နေရာမှာတော့သူ့အနေနဲ့မြန်မာနိုင်ငံရဲ့ခီးစဉ်ကနေပြီးတော့လောက်လောက်လာလာအကျိုးရလက်တစ်ခုရဖို့မရှိဘူးဆိုလို့ရှိရင်မြန်မာနိုင်ငံကိုဒုတိယအကြိမ်သွားဖို့လိုချင်မှတော့လိုလိမ့်မယ်ဆိုပြီးတော့ပြောထားတာမျိုးကိုကျွန်တော်ကြားလိုက်ရတယ်တဘောကတော့ဒီမြန်မာစစ်အစိုးရကိုပို့ပြီးတော့တင်းတင်းကြပ်ကြပ်တွန်းအားပေးမယ်ဆိုတဲ့သဘောမျိုးကိုဆိုလိုတာလား
တစ်ဖက်မှာချင်းတော့အဲ့လိုမြင်ရတာပေါ့လေနော်ဒါပေမဲ့အဲ့ဒါမပြောခင်ကျွန်တော်တခုပြောချင်တာကအဓိကအချက်၃ချက်ရှိတယ်သူတို့ရဲ့ UN ကနေနာဖာစီမှာသူတို့ပါလုတ်ရမယ်ဆိုတာတောင်းဆိုတဲ့အချက်ပေါ့လေနော်ပထမအချက်ကနိုင်ငံရေးအကျဉ်းသားတွေကိုအားလုံးလွတ်ပြေးဖို့လို့လေနော်အဓိကတောင်းဆန်းစုကြည်ပေါ့လေပြီးရင်ဒုတိယအချက်က dialogue ပေါ့လေနော်သိဆုံဆွေးနွေးပွဲဒီအတိုက်ခံပါတီတွေနဲ့ပေါ့လေနော်အဓိက NLD နဲ့တိုင်းတာကောင်းဆောင်များတတိယအချက်ကဗမာပြည်ဒီကျွန်တော်ဗမာပြည်မှာပေါ့လေပိုးရင်းမကြီးဒီထက်နိုင်ငံရေးလွတ်လပ်မှုရှိအောင်ပေါ့နော်ဒီအချက်ကအဓိက၃ချက်ဖြစ်တယ်ဖြစ်တဲ့ခါကျတော့အခုလောလောဆယ်အနေနဲ့ခုနှစ်ရက်နေသူသတင်းစာစင်လင်းပွဲမှာပြောသလို tangible progress ဆိုတဲ့စကားလုံးတော့အသုံးတယ်နော်အဲ့ဒါမရှိဘူးဆိုလို့ရှိရင်သူ့လည်းပြန်စဉ်းစားရမယ်ဆိုတော့ကျွန်တော်အမြင်မှာတော့သူသွားဖို့မသွားဖို့ဆိုတာသူပဲအခြေအနေကိုတုံးတက်အမှကြည့်အမှဆုံးဖြတ်ဖို့ပဲသူကျွန်တော်အဲ့လိုပဲမြင်တယ်ဒါပေမဲ့ကျွန်တော်အနေနဲ့တော့UN head တယောက်အနေနဲ့ပေါ့လေနော် UN မှာအကြီးကဲအကြီးမားဆုံးလူတယောက်အနေနဲ့အဲ့လိုမျိုးဘယ်လိုပြောမလဲ condition pre condition ထားတာကျွန်တော်လဲကောင်းတဲ့လက္ခဏာပဲလို့ကျွန်တော်သုံးသပ်ပါတယ
်ကောင်းတဲ့လက္ခဏာပဲဆိုတာကဟိုမြန်မာအစိုးရဘက်ကနေပြီးတော့တစုံတရာဂရိစကားမရထားလို့ရှိရင်ဒီကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံကိုသွားမှာမဟုတ်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီပြီးခဲ့တဲ့အစင်းစက်လုတ်ခဲ့တာတွေကိုကြည့်မယ်ဆိုလို့ချင်းရင်ကုလသမဂ္ဂရဲ့ဒီပြောဆိုမှုတွေတွန်းအားပေးမှုတွေကိုမြန်မာစစ်အစိုးရအနေနဲ့အမြဲတမ်းလိလိရှုနေခဲ့တယ်ဆိုတာကလည်းပေါ်လွင်ပြီးသားဖြစ်နေတော့တကယ်လို့များဟိုအခုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့သူပြောထားခဲ့ပြီးသလိုတစုံတစရာအကျိုးအမြတ်မရှိဘဲနဲ့မသွားဘူးဆိုလို့ရှင်တစ်ဖက်ကလည်းတုံ့ပြန်မလာဘူးဆိုလို့ရှင်သူမြန်မာနိုင်ငံခီးစဉ်ကိုမသွားရတာပဲအဖတ်တင်သွားလိမ့်မယ်လို့တော့ယူဆသူတွေလည်းရှိရလေဒါဆိုလို့ရှိရင်ကုလသမဂ္ဂရဲ့မြမအရေးဆောင်ရွက်မှုတွေဟာအဆုံးသတ်သွားပြီလို့ပြောနိုင်မလား
အော်အဲ့လိုကျွန်တော်မမြင်ပါဘူးခုနပြောသလိုပဲလို့နာဖကဘယ်သူပဲဘာပဲပြောပြောသူတို့ကတော့ရွေးကောက်ပွဲကိုဆက်သွားမယ်ရွေးကောက်ပွဲပြီးတဲ့အခါကျရင်လောလေဗမာပြည်နိုင်ငံကြီးကဒီတိုင်းပြဿနာဆက်ရှိနေဦးမှာပဲဆိုတော့ကျွန်တော်အနေနဲ့တော့ဒီ Secretary Generalတွားတာမတွားတာတော့ခုနကျွန်တော်ပြောသလိုပဲသူလည်းဆုံးဖြတ်ပါစေပေါ့လေနော်ဒီအခြေအနေကိုသုံးသပ်ရင်းမှာဒါပေမဲ့ခုလောလောဆယ်နေတော့သူတွားရင်လည်းပဲဘာမှထူခြားမှုရှိမယ်လို့ကျွန်တော်မမျှော်ဘူးပေါ့လေ
အဲ့တော့သူတွားရင်လည်းထူခြားမှုမရှိဘူးအဲ့တော့တကယ်တမ်းထူခြားမှုရှိနိုင်တဲ့အကြောင်းအချက်ကတခုတည်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်တစုံတရာချပြီးတော့ဖိအားပေးမှုနဲ့ပဲအပြောင်းလဲလုပ်နိုင်မှာဆိုတော့မြန်မာနိုင်ငံအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာထပ်ပြီးတော့တင်လာနိုင်တဲ့အလားအလာရောရှိမလားတကယ်လို့တင်မယ်ဆိုရင်ရောဒီမြန်မာစစ်အစိုးရကိုအမြဲတမ်းအကာအကွယ်ပေးနေတဲ့တရုတ်ရုရှားစတဲ့ဒီနိုင်ငံတွေအနေနဲ့ဘယ်လိုသဘောထားအပြောင်းလဲတွေရှိလာနိုင်မယ်လို့ထင်တယ်လဲ
အခုလောလောဆယ်အနေနဲ့တော့ဒီဗမာပြည်ရဲ့ဒီဥစားတခါဥစား UN Security Council ရဲ့ Permanent Agenda ဖြစ်တဲ့အခါကျတော့anytime ပေါ့လေနော်အချိန်မရွေးပြန်ပေါ်လာနိုင်တယ်အဲ့ဒါလည်းပြန်ပေါ်မယ်လို့လည်းပြန်တင်လာမယ်လို့လည်းကျွန်တော်မျှော်နေတာပေါ့လေယုံလဲယုံကြည်တယ်ဒါပေမဲ့အချိန်ဖြစ်မလဲဆိုတော့ပြောလို့မရဘူးပေါ့လေနော်ဒါပေမဲ့အခုလောလောဆယ်ဒီ UN Security Council မှာထပ်တင်လဲပဲအခုလောလောဆယ်အချိန်ညှိနှိုင်းတဲ့အခါကျတော့တရုတ်နဲ့ရုရှားပေါ့လေအဓိကသူတို့နေရာက veto အနာရှိတဲ့အခါကျတော့သူတို့နေရာကအခုလောလောဆယ်နိုင်ငံရဲ့ခြေနေကိုတုံ့တက်တဲ့ခါကျတော့ကျွန်တော်အမြင်မှာသူတို့ကသူတို့ရဲ့ဘယ်လိုပြောမလဲသူတို့ဖက်ကနေဘာမှအပြောင်းလဲမှုရှိမယ်လို့တော့ကျွန်တော်မမြင်ပါဘူးဒါပေမဲ့ပြောလို့မရဘူးလေနိုင်ငံရေးဆိုတာအရင်တော့ကနေမတူတာတော့ခုနကျွန်တော်ပြောသလိုအခုကသူတို့က condition ထားလိုက်တယ်ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့မှာ UN Secretary General ကဦးဆောင်ရင်းမှာ high level group friends of secretary general on Myanmar so that 14နိုင်ငံနဲ့ဥရောပအပါဝင်ပေါ့လေသူတို့က high level meeting လုပ်ခဲ့တဲ့နိုင်ငံရေးဝန်ကြီးတွေအပါဝင်ပေါ့လေအဲ့မှာကျွန်တော်တို့မြင်ရတဲ့တစ်ခုကတော့သူတို့ကဘယ်လိုပဲ security council မှာ unanimous resolution တခုခုမချနိုင်တော့မှနိုင်ငံအကြီးအကဲတွေပေါ့လေဒီရုရှားနဲ့တရုတ်နဲ့ပြီးအိန္ဒိယပြီး US အပါဝင်ပေါ့လေသူတို့ကအဲ့ဒီ UN secretary general နဲ့ good officers ပေါ့လေသူတို့ကနေတဆင့်ဗမာပြည်ရေးမှာပါဝင်တာ engagement လုပ်တာသူတို့လည်းအားလုံးသဘောတူတယ်အားလုံးလည်းအားပေးတယ်ဆိုတော့အချက်လက်တခုရှိတာပေါ့လေနော်အဲ့ဒါတကယ်ကျွန်တော်တို့အတွက်မျော်လင့်ချက်တခုပေါ့လေUN ကို UN Secretary General ရဲ့ engagement ကိုသူတို့ကအပြည့်အဝထောက်ခံတယ်ဆိုတော့အဲ့ဒီ sentence တစ်ခုလေးပေါ့အဲ့ဒီအပြည့်အဝထောက်ခံတယ်ဆိုလို့ရှိရင် UN Secretary General ကသူ့မှာပါတောင်းဆိုချက်ရှိတယ်လေတုံးချက်ခုနကျွန်တော်ပြောတယ်လို့ပဲပထမအချက်ကနိုင်ငံရေးကျင်းသားတွေကိုလူပြေးဖို့ပြီးရင်dialogue တူးဆွန်ဆွေးနွေးပွဲလုပ်ဖို့ပြီးရင်တတိယကနိုင်ငံရေးပွဲမှာ freedom ပေါ့လေရှိဖို့ပေါ့လေအဲ့ဒီဟာဒီကိုမရှိဘူးပြင်သူတို့လည်းသူတို့ road နဲ့အတိုင်းပဲဆက်လုပ်မယ် UN Secretary General ကနေဦးဆောင်တဲ့ဒီလုပ်ငန်းတွေကိုလည်းသူတို့ကဘာမှဂရုမစိုက်ဘူးဆိုလို့ရှိရင်တနေ့ကျန်ကျွန်တော်ပြောတယ်လို့ပဲတရုတ်နဲ့ရုရှားလည်းကြည့်ပြီးမှဟိုဒီလောက်ထိကျွန်တော်တို့ UN Secretary General ကိုဘယ်လောက်ထိအားပေးဘယ်လောက်ထိသူ့ဖက်မှာပါပေမဲ့နအဖဒီလိုပဲလားဆိုရင်မှတနေ့ကျန်လည်းသူတို့ရဲ့ဒီတူအနာတုံးလေဟိုဥစားကိုပြန်ပြောင်းမင်းမကျွန်တော်ဗမာပြည်ပြတ်တမရဖေးစင်းဖို့ပေါ့လေတဆုံတစီသေးပေါ့လေ unanimous vote ဟုဟုချလာနိုင်ဖို့လေကျွန်တော်တို့မျော်လင့်ရမှာပေါ့လေနော
် American ပြည်ထောင်စုအခြေစိုက် Cookie International Forum အဖွဲ့ရဲ့အတွင်းရေးမှူး Nagin Paul Kigam ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တန်းလွင်ထောင်းပါ